Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်ဇူလိုင်လ12ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Line to meter 16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါရှင်အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ
်ကျွန်တော်အောင်လူပါဒီညနေနားဆင်မဲ့တင်ဒီမှာတော့ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ် Hillary Clinton အထိနာစီမဲ့တင်ဒီရဖို့ရုရှားရှိနေတယောက်နဲ့တွေ့ဆုံခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုသမ္မတ Donald Trump ရဲ့တားပြစ်သူကပယ်ချလိုက်ပါတယ်မြန်မာနိုင်ငံသားတွေပါဝင်တရားမဝင်လို့သမားတွေကိုမလေးရှားနိုင်ငံမှာအကြီးအကျယ်နေနေတဲ့အတွက်ကန့်ကွက်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူကြီးညာပေးသွားမှာပါ
။အခုညနေခင်းသတင်းဆောင်ပါတွေထဲမှာတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကဒီမိုကရေစီခေတ်မှာအရက်ဖက်စစ်ဖက်ဆက်ဆံရေးမရှိကြောင်းပြောကြားချက်ကိုလိုအပ်တယ်လို့အရေးယူပေးဖို့တမရဘက်ကတောင်းဆိုချက်ပေါ်မှာဥပဒေပညာရှင်တချို့ကအခုလိုသုံးသပ်ပါတယ်
။ဟိုကာကွယ်ဦးစီးချုပ်ကဒီအရက်ဖက်အစ်စ်နဲ့တိုင်းမယ်ဆိုရင်ပဲအဆင့်ရှိရဲ့ဘာညာဆိုတော့ဥပဒေအရပြဋ္ဌာန်းချက်ဘာညာတွေကတော့မရှိဘူးပေါ့ဗျာ
တရားလွှတ်တော်ရှေ့နေဥမောင်မောင်ဝင်းရဲ့တုံသက်ချက်နဲ့အတူနားဆင်နိုင်ပါတယ်နိုင်ငံတကာသတင်းလွှာမှာတော့အကြမ်းဖက်ဝါဒတွေကိုထောက်ခံပံ့ပိုးတယ်ဆိုတော့ကာတာနိုင်ငံကိုတလကြာပိတ်ဆို့တန်ခတ်မှုကိုအမေရိကန်နိုင်ငံသားရေးဝန်ကြီးကဘယ်လိုကြားဝင်ညှိနှိုင်းမှုရှိပါသလဲအာရှဒေသကငါးဖန်လုပ်ငန်းတွေမှာကြီးကျွန်အဖြစ်နှစ်ရှည်လှုပ်လှုပ်ခဲ့တဲ့မြန်မာပါဝင်အာရှငါးဖန်လုပ်သမား2000ကျော်ပြန်လွတ်လာပြီးနှစ်နှစ်ကြာမှာဘယ်လိုအခြေမျိုးနဲ့ဘဝအခြေကိုရပ်တည်နေကြတယ်လေဆိုတာတွေကိုနားဆင်ကြရမှာပါဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ဗုဒ္ဓဦးနေညနေခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကကြေညာပါမယ်ရှင
်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်ဟီလာရီကလင်တန်ထိနာစီမဲ့သတင်းချက်တွေရနိုင်မှုရုရှားရှိနေတရားနဲ့တွေ့ဆုံခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုသမ္မတဒေါ်နယ်ထရန့်ရဲ့တားအကြီးဆုံးဖြစ်သူဒေါ်နယ်ထရန့်ဂျူနီယာကပယ်ချလိုက်ပါတယ်မိနစ်20ကြာတွေ့ဆုံမှုဟာအချင်းကုံတက်တက်တာဖြစ်ခဲ့တယ်လို့ဖခင်ဖြစ်သူလည်းမသိခဲ့ရောင်းလဲပြောဆိုသွားပါတယ
် If there was something that came from it that was shady if it was a danger to national security I would obviously bring it right to someone but I didn't know what anything was it turns out it was nothing
ဆွေးနွေးပွဲရလဒ်တင်မှာမယုံမသားကိစ္စတွေပါလာတာမျိုးနိုင်ငံတော်လုံခြုံရေးကိုထိခိုက်စေမဲ့အန္တရာယ်ရှိတာမျိုးဆိုရင်တော့တရားဥပဒေကိုတည်ပြီးမှဖြစ်ပေမဲ့ဘာတစ်ခုမှ true ရမရှိခဲ့တဲ့အကြောင်းမနေ့နောက်ပိုင်းမှာထုတ်လွှင့်ခဲ့တဲ့ Fox News ရုပ်မြင်သံကြားရဲ့ Hannity အစီအစဉ်မှာ Trump Jr. ကပြောဆိုသွားတာပါဒါပေမဲ့ပါတီနယ်စလုံးကလွတ်တော်ကိုယ်စားလှယ်ကတော့ရုရှားဆိုရရဲ့ကိုယ်စားလှယ်တူဖြစ်တန်တရားရှိသူရုရှားရှိနေတဲ့တွေ့ဆုံမှုကိုစုံစမ်းမှုတိုက်တွန်းနေကြပါတယ်အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာမန်စစ်ပွဲမှုနဲ့ပတ်သက်လို့ကွန်ဂရက်စ်တော်နဲ့အထူးဆောင်ဆန်းစစ်ဆေးမှုတို့ခန့်အပ်ဆောင်ဆန်းနေချိန်မှာပဲတမန်ထွန့်သားဖြစ်သူရဲ့ရွေးကောက်ပွဲကာလလှုပ်ရှားမှုသတင်းတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။အင်ပီရိုနီစူဝေးဆန္ဒပြနေသူတချို့ကတော့အဖြစ်မှန်ကိုအမေရိကန်နိုင်ငံသားတွေသိခွင့်ရဖို့ဖိအားပေးတောင်းဆိုခဲ့ကြတာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာဆက်စည်းရုံးရမှာပြန်ဖက်ကိုယ်စားလှယ်ကလင်တန်ရဲ့ဂုဏ်သိက္ခာကိုထိခိုက်အောင်လုပ်ပြီးထရမ့်အနိုင်ရအောင်အကူအညီပေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ညွှန်ကြားခဲ့ကြောင်းလည်းအမေရိကန်ထောက်လှမ်းရေးတိုင်ဝမ်ကယုံကြည်ထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာဆက်စည်းရုံးရမှာရုရှားနဲ့ဆက်နွယ်မှုရှိမရှိမေးခွန်းထုတ်နေရတဲ့အတိုင်းမှာအကြီးမားဆုံးနိုင်ငံရေးအောက်လန်းနီနဲ့တိုက်ခိုက်မှုသာဖြစ်တဲ့အကြောင်းဒီနေ့တွင်ပဲထပ်မံပြောဆိုလိုက်ပါတယ်။ပြည်ရနေသမ္မတရွေးကောက်ပွဲကာလအတွင်းတခြားမဲဆော့ဝါတောင်ရှိသူတွေနဲ့တူရုရှားရှိနေတယောက်ကိုတွစ်ဆဲငယ်ကြောင်ဆွဆွဲချက်တွေထွက်ပေါ်ရကသမ္မတထရန့်ရဲ့တားအကြီးဆုံးဖြစ်သူထရန့်ဂျူနီယာကသူ့ရဲ့အီးမေးလ်ကိုထုတ်ပြခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတထရန့်ရဲ့မှတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်
အကြံဖက်ဝါဒတံပြန်တိုက်ဖြတ်ရေးကိုအဓိကချပြီးပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့ဆွေးနွေးဖို့နောက်ပထမကမ္ဘာစစ်မှာအမေရိကန်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့နှစ်တရာပြည့်နှစ်ပတ်လည်အထိမှအခမ်းအနားတက်ရောက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ဗုဒ္ဓဟူးနေ့မှာပြင်သစ်နိုင်ငံကိုသွားရောက်မှာပါမနေ့ဖြန်ကြာသာပတိနေ့မှာတော့ခေါင်းဆောင်တို့တို့တွေ့ဆုံဆွေးနွေးကြမှာဖြစ်ပြီးဒီနောက်မှာတော့တင်းနောက်တည်းရဲ့မေးမြန်းမှုကိုဖြေကြမှာပါနှစ်နိုင်ငံအကျိုးစီးပွားနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောပါတယ်နှစ်နိုင်ငံကြားသဘောမတူတဲ့ကိစ္စရပ်တွေနောက်အကြမ်းဖက်ဝါဒချင်းချောက်မှုတွေစီးရီးယားနဲ့လီဗျာပြည်ပခါတို့လိုနှစ်နိုင်ငံပူးတွဲဆောင်ရွက်နေတဲ့ကိစ္စရပ်တွေအပါအဝင်နှစ်နိုင်ငံအကျိုးစီးပွားဆိုင်ရာကိစ္စရပ်အများအပြားရှိပါတယ်လို့လည်းပြင်သစ်သမ္မတကပြောပါတယ် ဆီးရီးယားနိုင်ငံတွင်အခြေအနေနောက်ဆီးရီးယားနှင့်တခြားနိုင်ငံတွေအပေါ်အကြမ်းဖက်ဝါဒတံပြန်နှိမ်နှင်းရေးအမေရိကန်နှင့်ပြင်သစ်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေကအစည်းအဝေးကိုစိုးမိုးထားမယ်လို့အင်ပီရောကမှန်းထားတဲ့အကြောင်းအမေရိကန်အစိုးရအကြီးအကဲတာဝန်ရှိသူကသတင်းထောက်တွေကိုပြောပါတယ်။ဒါပြင်ပြီးခဲ့တဲ့သတင်းပတ်ကဂျာမနီမှာကျင်းပခဲ့တဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20 G20 ညီလာခံနောက်ဆက်တွဲကိစ္စရပ်တချို့လည်းဆွေးနွေးနိုင်တယ်လို့ပြောပါတယ်။ပြင်သစ်နိုင်ငံခီးစဉ်အတွင်းလာမဲ့တောက်ကြနေမှာတော့ပြင်သစ်နဲ့အမေရိကန်တပ်ဖွဲ့ဝင်တွေပါဝင်ကြမယ်နှစ်ပတ်လည်းဘာစတိလ်ဒေးချစ်တက်ပွဲကိုအမေရိကန်သမ္မတထရန့်နဲ့သမ္မတဂရောမလာနီယာတို့တက်ရောက်ကြမှာဖြစ်ပါတယ်ရှင်
။ကတ္တာနိုင်ငံနဲ့အင်းဒီချင်းပါရှန်ပင်လယ်ကွေ၄နိုင်ငံတို့ကြားမပြေမလည်ဖြစ်နေရတဲ့ကိုဖြစ်ရှင်းနိုင်မှုကြိုးစားနေတဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးရက်စတီလာဆန်ဟာဒီကနေ့မှာတော့ဆော်ဒီအာရေဗျနိုင်ငံကိုတွားရောက်ပြီးကတ္တာနိုင်ငံဟာအကြမ်းဖက်ဝါဒကိုအားပေးထောက်ပံ့နေတယ်လို့ဆွဆွဲထားတဲ့နိုင်ငံတွေကအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ကြမ်းဖက်ဝါဒတွေကိုဗန်နာရေးအရာကူညီထောက်ပံ့မှုတွေကိုဟန်တားနိုင်ရေးနားလည်မှုစာချုပ်တော်တစ်ချက်ကိုအမေရိကန်နဲ့ကတ္တာနိုင်ငံတို့ကြားလက်မှတ်ရေးထိုးခဲ့ကြောင်းဝန်ကြီးတီလာဆန်ကြေညာပြီးနောက်တစ်ရက်မှာပဲဆော်ဒီနိုင်ငံဂျရမ်းမြို့မှာတွေ့ဆုံဆွေးနွေးကြမှာပါ။မီလာနဲ့မှာတော့သမ္မတဒေါ်နယ်ထရန့်ဆော်ဒီနိုင်ငံရီယတ်မြို့တော်ကိုတောက်ရောက်ခဲ့စဉ်ကလို့စိတ်တမျိုးနဲ့ကတ္တာနိုင်ငံကိုရောက်ရှိလာတာဖြစ်တဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုဟာအကြမ်းဖက်ဝါဒကိုအပြစ်ဒဏ်တုတ်တင်ဖယ်ရှားဖြစ်ဖို့ရည်မှန်းထားကြောင်းလဲကတ္တာနိုင်ငံမှာရောက်နေစဉ်အမေရိကန်နိုင်ငံကြားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။ Sorry RSOM ပြည်ထောင်စု UAE ဘာရိန်းနဲ့အစ်ချစ်နိုင်ငံတွေကတော့အကြမ်းဖက်ဝါဒတံပြန်တက်ပြည့်ရေးအမေရိကန်ရဲ့ကြိုးပမ်းမှုတွေပေါ်ကျေးဇူးတင်ကြောင်းပြောဆိုခဲ့ပေမဲ့မနေ့တုန်းကလက်မှတ်ရေးထိုးခဲ့တဲ့နားလည်မှုစာချုပ်လောက်နဲ့မလုံလောက်ကြောင်းနဲ့အကြမ်းဖက်ဝါဒကိုအားပေးပြီးဗန်နာရေးအရာထောက်ပံ့ကူညီမှုတွေကိုတက်ပြည့်ရမှာကတ္တာနိုင်ငံကိုအနိကက်ဆောင်ကြည့်သွားဖို့လိုအပ်ကြောင်းသတိပေးခဲ့ကြတာပါ။ကတ္တာနိုင်ငံဟာအကြမ်းဖက်ဝါဒကိုအားပေးထောက်ပံ့နေတယ်ဆိုပြီးပြီးခဲ့တဲ့ဇွန်လ9ရက်နေ့မှာပဲပါရှန်ပင်လယ်ကွေ၄နိုင်ငံကတတ်မှန်ဆက်ဆံတွေဖြတ်တောက်ခဲ့ကြတယ်လို့ကတ္တာနိုင်ငံနဲ့ကုန်းရီလေကြောင်းအဆက်အသွယ်တွေကိုလည်းဖြတ်တောက်ပိတ်ဆို့ထားတာဖြစ်ပါတယ်။
ဆူရန်ပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုအပိသက်ဖယ်ရှားပေးမပေးဆုံးဖြတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကနောက်ထပ်3လဆိုင်းငံ့လိုက်ပါတယ်။အရင်သမ္မတဘရက်ကိုဘားမားကသူ့ရဲ့သမ္မတတက်တန်းကုန်းဆုံးခါနီဇန်နဝါရီလမှာသမ္မတအမိတ်နဲ့ဆူရန်နိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုတချို့ကို6လတာယာယီဖယ်ရှားပေးခဲ့ပါတယ်။သမ္မတဥပမာချမှတ်ခဲ့တဲ့ယာယီဆိုင်းငံ့မိတ်ကိုသမ္မတထရန့်အနေနဲ့ဒီကနေ့ဗုဒ္ဓဟူးနေ့နောက်ဆုံးထားပြီးအပိသက်ဆုံးဖြတ်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရန့်ကယာယီကာလကိုလာမယ့်အောက်တိုဘာလ12ရက်နေ့အထိတက်တန်တိုးလိုက်တဲ့ညွှန်ကြားချက်တစ်ခုသာလက်မှတ်ထိုးခဲ့တာပါ။ဆူရန်မြို့တော်ခါတွန်မှာအယ်ခိုက်ဒါခေါင်းဆောင်အိုဆမာဘင်လာဒင်ကိုနေထိုင်ခွင့်ပြုပြီးအကြမ်းဖက်ဝါဒကိုထောက်ပံ့ပေးနေတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကဆူရန်နိုင်ငံကိုသတ်မှတ်ခဲ့ပြီး1998ခုနှစ်မှာပထမဆုံးဒဏ်ခတ်ပိတ်ဆို့မှုကိုချမှတ်ခဲ့တာပါ။ဆူရန်နိုင်ငံဒါဖောဒေသတွင်ကလူနည်းစုမျိုးနွယ်ဝင်သဘုံတွေကိုတိုက်ခိုက်တဲ့နေရာမှာအစိုးရတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေကိုတုံ့ပြန်တဲ့အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုထပ်တိုးခဲ့ပါတယ်။ဆူရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုကိုအပြစ်သက်ဖယ်ရှားပေးရေးအတွက်ဆူရန်ဘက်ကလိုက်နာလှုပ်ဆောင်ဖို့လိုအပ်ချက်တွေကိုအရင်သမ္မတဥပမာအစိုးရကအစဉ်စဉ်သတ်မှတ်ခဲ့ပါတယ်။ဒီထဲမှာဒါဘောဒေတာပြိပခါကိုဖြည့်ရှင်ရေးပြိပခါဒေတာတွေမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးလှုပ်သားတွေဝင်ရောက်လှုပ်ကင်နိုင်မဲ့အခြေအနေတိုးတက်လာဖို့နဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးမှာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ဖို့လို့လည်းပါဝင်ပါတယ်။ဒါပေမဲ့ဒီသတ်မှတ်ချက်တွေပြည့်မီမှုရှိမရှိအပြည့်အဝဆန့်စစ်နိုင်မဲ့ပုံကိုနိုင်ငံကြ合いဝန်ကြီးဌာနနဲ့အမျိုးသားလုံခြုံရေးကောင်စီတို့မှမရှိဖြစ်နေတာကိုထောက်ပြပြီးအမေရိကန်အစိုးရအနေနဲ့ဆူဒန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုဆက်ထားဖို့ပါတီနှစ်စလုံးကအမေရိကန်အထက်လွှတ်တော်အမတ်အဖွဲ့နဲ့လူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းနေကြပါတယ်ရှင
်။ UAB ကအသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအချင်းချင်းသတ်မှတ်ထားတဲ့နောက်ဆုံးရဖြစ်တဲ့ဩဂုတ်လမတိုင်ခင်ပြန်လည်ပြင်ဆင်ထားတဲ့ကျန်းမာရေးဆက်ရှောက်မှုဥရင်မူကျန်းတရရေးဆွဲနိုင်ရေးအခြေခံမူပေါင်းတစ်ခုချမှတ်နိုင်မှု Republican Party ကလုပ်ပေါ်ကံပတ်တင်တဲ့အတူစီစဉ်နေတဲ့အကြောင်းထက်လွတ်တော်လူများစုကောင်းဆောင် Mitch McConnell ကပြောဆိုလိုက်ပါတယ်။သမ္မတဘရက်ကိုဘားမားလက်ထက်ကကျန်းမာရေးဆက်ရှောက်မှုဥပဒေကိုပယ်ဖျက်ပြီးအစားထုတ်ဖို့ရည်ရွယ်ထားတဲ့ဥပဒေမူကျန်းကိုတော့ရှေ့သတင်းပတ်ထည်လွှတ်တော်မှာတင်ပြနိုင်မှုမျှော်လင့်ကြောင်းလည်းပြောဆိုခဲ့တာပါ။သမ္မတထရန့်ကတာဝန်ပေးခန့်ဖို့အစိုးပြုထားသူတွေကိုလွှတ်တော်ကအတိမပြုနိုင်ပေမဲ့ကြံ့ကြံ့နေတဲ့အတွက်ရှေ့လဩဂုတ်လတဲ့လွှတ်တော်နားမဲ့ခြင်းကိုသတင်းနှစ်ပတ်ရွှေ့ပြီးဆောင်ရွက်သမှာဖြစ်ကြောင်းလဲထက်လွှတ်တော်လူများစုခေါင်းဆောင် Republican Party က မကောနဲ့ကကြီးညာခဲ့ပါတယ်ဒီမိုကရက်တစ်ပါတီကိုတိုက်ရိုက်ညွှန်းတာမျိုးမရှိပေမဲ့အစိုးပြထားသူတွေကိုခန့်အပ်နိုင်နှောင့်နှေးနေရတာအတိုက်ခံနေတဲ့နှောက်ယှက်မှုကြောင့်ဆိုပြီးတော့လေရီပပလီကန်ခေါင်းဆောင်မကောနဲ့ကပြောဆိုခဲ့တာပ
ါတရုတ်အတိုက်ခံနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောင်ဘိုဟာအသက်ရှူရခက်ခဲတဲ့အခြေအနေနဲ့ရင်ဆိုင်နေရပြီလို့သူ့ရဲ့နောက်ဆုံးအဆင့်အသေးကင်ဆာကိုကူတာပေးနေတဲ့ဆေးရုံကပြောဆိုလိုက်ပါတယ်သူ့ကိုအသက်ရှူသွင်းတာမှလွယ်ကူစေအောင်လေပြွန်ထဲမှာပြွန်ချောင်းထည့်ပေးမယ်လေပြုံခွဲစိတ်ကူတာမှုလို့ဖို့လဲဆရာဝန်တွေကိုလူဆောင်ပေါ်ရဲ့မိသားစုကခွင့်မပြုဘူးလို့အရှိမြောက်ပိုင်းကရှန်ရမ်းမြို့တရုတ်စစ်တပ်ကတူရဲ့ The First Stick စေယုံကဒီကနေ့ဗုဒ္ဓဟူးနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အသက်62နှစ်အရွယ်လူဆောင်ပေါ်ကသွေးလန့်မှုနဲ့ကိုရင်းအင်္ကာတွေအလုတ်ကောင်းကောင်းမလုတ်တော့တဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့လဲစေယုံရဲ့အစောပိုင်းကြေညာချက်မှာဖော်ပြပါတယ်။သူ့မှာကင်ဆာရောဂါဖြစ်နေတာကိုသိရှိပြီးတဲ့နောက်လူရှောင်ဘိုကိုမေလမှာဆေးဝါးကုသခွင့်ပြုခဲ့တာဖြစ်ပါတယ်။ဆေးကုသနိုင်ဖို့အတွက်လူရှောင်ဘိုနဲ့သူ့ရဲ့ဇနီးတို့ကိုပြည်ပထွက်ခွာခွင့်ပြုဖို့အမေရိကန်ပြည်ထောင်စုဂျာမနီနဲ့တခြားလူခွင့်ရဲ့အဖွဲ့တွေရဲ့တောင်းဆိုချက်ကိုတော့တရုတ်အစိုးရကလက်သင့်မခံပါဘူး။ခရီးသွားဖို့အတွက်လူရှောင်ဘိုအနေနဲ့အပြင်းအထန်နာမကျန်းဖြစ်နေပြီးတရုတ်မှာအကောင်းဆုံးကုသမှုခံယူနေရတယ်လို့တရုတ်ဘက်ကအကြောင်းပြပါတယ်။လူရှောင်ဘိုရဲ့ကျန်းမာရေးကခရီးသွားနိုင်တဲ့အခြေအနေရှိတယ်လို့ပြီးခဲ့တဲ့သတင်းဘက်ကရှန်ရန်ဆေးရုံကလူရှောင်ဘိုထံကိုတွားရောက်ခဲ့တဲ့အမေရိကန်နဲ့ဂျာမနီဆရာဝန်နှစ်ဦးတို့ကကြေညာခဲ့ပါတယ်။
မြန်မာနိုင်ငံသားတွေပါဝင်မလေးရှားနိုင်ငံမှာတရားဝင်ထောက်ထားမရှိတဲ့ရွှေပြောင်းလုပ်သမားတွေကိုနှိမ်နှင်းရမှာဒီလာထဲမှာလည်း3,000ကျော်ဖမ်းဆီးလိုက်တဲ့အတွက်ဒေသတွင်းလွတ်တော်မတ်တီးရဲ့ကန့်ကွက်ဝေဖန်မှုတွေထွက်ပေါ်လာပါတယ်။ရွှေပြောင်းလုပ်သမားတွေတရားဝင်မှတ်ပုံတင်စီးရင်သွင်းတဲ့အစီအစဉ်ပြီးခဲ့တဲ့ဇွန်လကုန်မှာဆုံးသတ်ခဲ့ပြီးတဲ့နောက်တရားဝင်နေထိုင်သူတွေကိုဖမ်းဆီးမှုတွေစတင်ခဲ့ရမှာဇူလိုင်လ17ရက်နေ့အထိဆိုရင် 3,100 ကျော်ရှိခဲ့ကြောင်းမလေးရှားလူဝင်မှုကြီးကြပ်ရေးကပြောဆိုထားတာပါ။ဖမ်းဆီးခံရသူတွေထဲမှာအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ကြပြီးမြန်မာနဲ့အင်ဒိုနီးရှားနိုင်ငံသားတွေလည်းအများအပြားပါဝင်ပါတယ်။တရားမဝင်လူသမားတွေကိုအကြီးအကျယ်ဖမ်းဆီးနှိမ်နှင်းမှုတွေကြောင့်မလေးရှားနဲ့အင်ဒိယနိုင်ငံတွေကတကြွလှလှရှားသူတွေသာမကဒေတာရင်းကလွတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးသမားတွေလည်းစိုးရိမ်မခင်တဲ့သဘောထားတွေကိုထုတ်ဖော်ပြောဆိုခဲ့ကြတာပါလူခွင့်ရေးဆိုင်ရာအာဆီယံလွတ်တော်အမတ်များအဖွဲ့ကတော့တိုင်းပြည်မှာတရားမဝင်လူသမားရေးတွက်ကိုရှော့ချခြင်းနဲ့အားနည်းတဲ့သူတွေပေါ်ဖိနှိပ်တာမျိုးမဖြစ်တဲ့အကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်တရားဝင်အထောက်အထားမရှိတဲ့ရွှေပြောင်းလူသမားတွေအများအပြားရှိနေတဲ့ပြဿနာကိုမလေးရှားနိုင်ငံကဖြေရှင်းရမှာဖြစ်ပေမဲ့အခြေခံလူခွင့်ရေးတွေကိုအကာအကွယ်ပေးဖို့လည်းတာဝန်ရှိတဲ့အကြောင်းသတိပေးခဲ့တာပါ
အိန္ဒိယနိုင်ငံအရှိမြောက်ဖက် SNP နဲ့ဒီဘရူးကားမြို့မှာမုတ်တုံမှုရွာသွန်းတာကြောင့်ထောင်နဲ့ချီတဲ့လူတွေရေကြီးရေချမ်းမှုနဲ့ကြုံနေရပါတယ်။ရွာတော်များများကိုရေလွှမ်းသွားတယ်လို့လူပေါင်း1,000လောက်ရေပိတံတင့်နေတယ်လို့ဒီဘရူးကားမြို့အာဏာပိုင်တွေကပြောပါတယ်။မုတ်တုံမှုကြောင့်မြစ်တွေရေချမ်းလာစေပြီးပြီးခဲ့တဲ့3လအတွင်းလူပေါင်း25ဦးသေဆုံးခဲ့ရပါတယ်ရှင်။
ပုထုနေညနေပိုင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ကို VOA Internet Website စာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်ရှင်အခုစတိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာရီထဲမှာတော့အရင်ဆုံးရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကိုလိုအပ်တယ်လို့အရေးယူပေးဖို့တပ်မတော်ကတောင်းဆိုချက်အပေါ်မှာတုံ့သက်ချက်တချို့ကိုထုတ်လွှင့်ပေးပါမယ်ရှင်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကိုလိုအပ်သလိုစီစီအရေးယူဖို့တပ်မတော်ကတင်ပြတောင်းဆိုထားတဲ့အပေါ်ဒါဟာပြည်ထောင်စုအင်္ဂါစင်အရာအဆင့်သတ်မှတ်ပြီးဖြစ်ကြောင်းနဲ့အဆင့်သတ်မှတ်မှုအလိုက်ဖြစ်ရှင်းမယ်ဆိုပြည်လည်နိုင်တဲ့အကြောင်းဥပဒေပညာရှင်တဦးကသုံးသပ်ပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီလ9ရက်နေ့ရန်ကုန်မြို့မှာကျင်းပတဲ့နိုင်ငံရေးအကျဉ်းသားတွေအတွက်အလုတ်ကင်ဖန်တီးပေးရေးအရက်ဘက်ဖွဲ့စည်းတဲ့မီဒီယာစီမံကိန်းအလုတ်ယုံဆွေးနွေးပွဲမှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအရက်ဘက်စစ်ဘက်ဆက်ဆံရေးဆိုတာဒီမိုကရေစီခေတ်မှာမရှိကြောင်းနဲ့ကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရညွှန်ကြားမှုချုပ် level ပဲဖြစ်ကြောင်းထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်ဒီလိုပြောကြားလိုက်တဲ့အပေါ်အစိုးရကလိုအပ်တယ်လို့စီစစ်ရေးယူဖို့အတွက်တမ်မော်ကဒီလ17ရက်နေ့မှာတင်ပြတောင်းဆိုလိုက်ပါတယ်။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်နဲ့တမ်မော်ကြားထိတ်တိုက်တွေ့ဆုံလာမှုအပေါ်တရားလွှတ်တော်ရှေ့နေကြီးဦးမမောင်ဝင်းကအခုလိုတုံ့သက်ပြောဆိုပါတယ်
။ဟိုကာကွယ်ဦးစီးချုပ်ကဒီရက်ဖက်အဆင့်နဲ့တိုင်းမယ်ဆိုရင်ဘယ်အဆင့်ရှိရဲ့ဘာညာဆိုတော့ဥပဒေအရတတ်ထမ်းချက်ဘာညာတွေကတော့မရှိဘူးပေါ့ဗျာ။ဒါပေမဲ့လို့ဒီတိုင်းပြည်မှာတော့အဆင့်ကဘယ်သူဆိုတော့တရားဝင်ထုတ်ပြန်ကြေညာထားပြီးသားပေါ့နော်ပရိုတိုကောအရာကာကွယ်ဥစည်းချုပ်ကအဆင့်ဘလောက်မှရှိတယ်နော်နိုင်ငံတော်သမ္မတအဆင့်ဘလောက်မှရှိတယ်နော်ဝန်ကြီးချုပ်ကအဆင့်ဘလောက်မှရှိတယ်ဆိုတာကြေညာထားပြီးသားဖြစ်နေတော့ ဒီကြီးညာထားတဲ့ကြီးညာကြီးအရာပဲဒေဝကြီးညာထားတဲ့ဝါစင်ရပဲဒီရှိပါတယ
်နိုင်ငံတော်သမ္မတရုံးကထုတ်ပြန်တဲ့ပြည်တော်စုအင်္ဂါစင်သတ်မှတ်ခြင်းဆိုတဲ့အမိန့်ကြော်ညာစာမှာနိုင်ငံတော်သမ္မတဟာအမှတ်စဉ်7တမတော်ကာကွယ်ရေးဦးစီးချုပ်ကအမှတ်စဉ်8ပြည်တော်စုဝန်ကြီးတွေကအမှတ်စဉ်14နဲ့ဝန်ကြီးချုပ်တွေကအမှတ်စဉ်19လို့သတ်မှတ်ဖော်ပြထားပါတယ်ပြည်တော်စုအင်္ဂါစင်သတ်မှတ်တာဟာနိုင်ငံတော်အခမ်းအနားတွေနဲ့သမ္မတဦးဆောင်တဲ့အစည်းအဝေးတွေကျင်းပရာမှာနောက်ဝင်ကြီးဌာနအချင်းချင်းဆက်သွယ်ဆောင်ရွက်ရာမှာစနစ်တကျရှိပြီးမှန်ကန်မြန်ဆန်အောင်ဆောင်ရွက်နိုင်ဖို့အတွက်ဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်ပြောဆိုတာကတော့ဒီမိုကရေစီနိုင်ငံကြီးတွေရဲ့စံနှုန်းကိုပြောဆိုတာလို့ရှုမြင်ကြောင်းဦးမမောင်ဝင်းကပြောပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ထိတိုက်တွေးဆမှုပြည်လေရေးကိုတော့ဦးမမောင်ဝင်းကအခုလိုဆက်လက်ပြောဆိုပါတယ်
ဥပဒေအရတိတိကျကျစကားပြောကြမယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံမှာတရားဝင်ကြီးညာထားတဲ့ဝါစင်ရဆိုတာကိုတော့ဝန်ကြီးချုပ်လက်ခံမှလို့ပဲပြောချင်ပါတယ်ကျွန်တော်ထင်တာကတော့နိုင်ငံတော်ဟိုအဖွဲ့အစည်းမှာအရန်နီးယားမှာအကြီးဆုံးဖြစ်တဲ့နိုင်ငံတော်သမရကြီးရဲ့အောက်မှာပဲကာကွယ်ရေးဦးစီးချုပ်တို့ကာကွယ်ရေးဝန်ကြီးတို့ကလည်းရှိတာဟုတ်တိုင်းဒေသကြီးဝန်ကြီးချုပ်ဆိုတာလည်းဒီအစိုးရအဖွဲ့အောက်မှာရှိတာဟုတ်တော့တကယ်သိပြီးတော့ပြင်းထန်လာမယ်ဆိုရင်တော့သူကခေါ်ဖြည့်ရှင်းလိုက်ရင်ပြီးသွားမှာပေါ့ဗျာ။ဝါစင်ရှိပြီးသားပဲ။မင်းတို့ဝါစင်အတိုင်းပဲလို့ပြောလိုက်ရင်ပြီးသွားမှာပေါ့ဗျာ
။နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေကတမ်တော်တင်ပြထားတဲ့အပေါ်အရေးယူဆောင်ရွက်ရေးနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်။အဲ
့ဒါလည်းတော့လုံးဝတော့ဘာမှပြောလို့မရဘူး။ပြောနိုင်တာကတော့ကျွန်တော်တို့ဒီပြောတဲ့စာရတယ်ပေါ့နော်။မင်းညာပို့အဲ့ဒါပါ။အဲ့ဒါကလုံးဝတော့စာပဲပြောနေတာ။
ရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်နဲ့တမရော်အကြားထိတ်တိုက်တွေးဆလာမှုအပေါ်မှာတော့အရက်ဘက်စစ်ဘက်ဆက်ဆံရေးဟာပုံမဝေးကွာသွားစေနိုင်တယ်လို့အမျိုးသားပြည်နယ်တင်းပြရေးလုပ်ငန်းစဉ်ကိုလည်းထိခိုက်နိုင်ကြောင်းတုံ့တက်တာတွေလည်းရှိနေပါတယ်
။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာတန် DPP ရုပ်သံလိုင်းကနေပြီးနေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်ရှင်။အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်။
မနက်ကမှအစိုးရဝန်ထမ်းလိုလူသိများတဲ့နိုင်ငံဝန်ထမ်းတွေပြည်ပြပြောင်းလဲရေးအတွက်အချစ်ပြတ်ချဆမှုတွေဗဟုချုပ်ကန့်မှုတွေရှော့ချမဲ့အစီအစဉ်တွေပါဝင်တဲ့မဟာဗျူဟာတရက်ကိုချမှတ်ကျင့်သုံးမှုအစိုးရကပြင်ဆင်နေပါတယ်။အစိုးရရန်နေရာမှာအရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3855လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စီရီကတိုက်ရိုက်နေတဲ့အစီအစဉ်ကပြန်ဆိုပါရစေ။
စနေနေ့တရားရည်လိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုထုတ်လွှင့်ပေးပါတော့မယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာကူဝိတ်နိုင်ငံရဲ့မြို့တော်ကူဝိတ်စတီကနေ Saudi Arabia နိုင်ငံဂျဒါမြို့ကိုဒီကနေ့ခရီးဆက်မှာဖြစ်ပါတယ်။ပါရှန်ပင်လယ်ကွေ့အင်ဒီဂျင်နိုင်ငံတွေရဲ့တလကြာပိတ်ဆို့တန်ခတ်မှုနဲ့ရင်ဆိုင်နေရတဲ့ကာတာနိုင်ငံရဲ့အချက်အတဲကိုတန်တမန်ရေးနဲ့ပြည်လဲအောင်ဆက်ဆက်ပေးဖို့ဆိုတဲ့ဝင်ကြီးတီလာဆန်ရဲ့ခရီးစဉ်ကအထိုက်လျောက်အောင်မြင်တယ်လို့ပြောနိုင်ပါတယ်။ VOA တန်တမန်ရေးရာသတင်းတောက်စန်ဒီစိန်သတင်းပေးပို့ထားတာကိုဒေါခင်ဆိုဝင်းကပြောပြမှာပါရှင်
။ကောင်းပါပြီရှင်။အကျန်းဖက်ဝါဒလို့ရရန်ပုံငွေပန့်ဖို့ပေးတာတွေကိုတိုက်ဖြတ်ကြဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့ကာတာနိုင်ငံအကြားပူးပေါင်းဆောင်ရွက်ရေးတိုးပြီးလှုပ်ဆောင်ကြမယ်ဆိုတဲ့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးလိုက်တဲ့အကြောင်းကာတာနိုင်ငံခြားရေးဝန်ကြီးမိုဟာမက်ဘင်အဗ်ဒူရာမန်အယ်တာနီနဲ့အတူရှင်တွဲပြီးတော့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကမနေ့ကအခုလိုကြေညာလိုက်ပါတယ
် I am here in Qatar today
သမ္မတဒေါ်နယ်ထရန့်မေလတုန်းကသွားရောက်ခဲ့တဲ့ Saudi Arabia မြို့တော် Riyadh ခီးစင်မှာထားရှိခဲ့တဲ့စိတ်ဓာတ်ကိုကျွန်တော်ရဲ့အခုကာတာခီးစင်ကဆက်ပြီးတည်ဆောင်လာတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာရည်ရွယ်ချက်တစ်ခုရှိပါတယ်အဲ့ဒါကတော့အကြမ်းဖက်ဝါဒကိုကဘာမီမျက်နှာပြင်ကနေမောင်းထုတ်ပစ်ဖို့ပါပဲ
Saudi Arabia UAE အာရဗ်စဝါမြားပြည်ထောင်စု Bahrain Egypt နဲ့တခြားနိုင်ငံတွေကနေပြီးခဲ့တဲ့ဇွန်လ9ရက်နေ့ကစပြီးတော့ကာတာနိုင်ငံနဲ့တန်တမန်ဆက်ဆံရေးဖြတ်တောက်လိုက်တယ်လို့က ကုန်းလန်လေးဆောင်နဲ့ပင်လယ်ဘက်ကပါပိတ်ဆို့ခဲ့ပါတယ်။ Saudi Arabia နိုင်ငံဦးဆောင်တဲ့ DR Arab နိုင်ငံတွေကနေ Qatar နိုင်ငံဟာအကြမ်းဖက်သမားတွေကိုပံ့ပိုးနေတယ်လို့စစ်ဆွဲပြီးအချက်73ချက်တောင်းဆိုထားပါတယ်။သမ္မတ Donald Trump ကတော့ Qatar နိုင်ငံဟာအကြမ်းဖက်ဝါဒီတွေကိုရန်ပုံငွေပံ့ပိုးပေးနေတယ်လို့စစ်ဆွဲနေတဲ့ Saudi Arabia နိုင်ငံဘက်ကနေရက်တီပုံရှိခဲ့ပေးမယ်လို့နိုင်ငံသားရေးဝန်ကြီးတလက်စင်ကတော့ဒီအချက်တဲမှာကြားနေစေဖြစ်တယ်လို့နိုင်ငံရေးအကဲခန့်အများစုကသုံးသပ်ကြပါတယ်။ Wilson Center ရဲ့သုတေသီ Aaron David Miller ကတော့ American အနေနဲ့အဲ့ဒီဒေတာအတွင်းအချက်တဲတွေကိုပြည်လည်အောင်ဖြည့်ရှင်းပေးနိုင်ခဲ့ရင်တော့သမ္မတ Trump နဲ့ဝန်ကြီးတလက်စင်တို့အကြားပိုပြီးစည်းလုံးညီညွတ်သွားနိုင်တယ်လို့ပြောပါတယ်။
Tillerson can deliver something that allows the Saudis
Saudi နဲ့ Qatar နိုင်ငံကြားဒီအချက်တဲကိုမျက်နှာပြက်စရာမရှိဘဲနဲ့ Tillerson အနေနဲ့တခုခုလုပ်ပေးနိုင်ခဲ့မယ်ဆိုရင်တော့သမ္မတ Trump ကကြိုးစားမှာဖြစ်တယ်လို့ထောက်ခံလိမ့်မယ်လို့လည်းကျွန်တော်ထင်ပါတယ
်။ Exxon ရေနံကုမ္ပဏီကြီးမှာ CEO အမှုဆောင်အရာရှိချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဝင်ကြီး Tillerson ဟာစည်းစံညှိနှိုင်းတာတွေကိုကျွမ်းကျင်ပြီးသားဖြစ်တယ်လို့ Mr. Miller ကယုံကြည်ယူဆပါတယ်တဲ့။
Tillerson is very familiar with this part of the world.
We need to listen ha. အဲ့ဒီဒေတာနဲ့ယင်းကြီးကြွမ်းဝင်ပါလေ။အထူးသဖြင့်ပင်လယ်ကွေ့ဒေတာပေါ့ဗျာ။အဲ့ဒီဒေတာကလူတွေကသူ့ကိုလေးစားကြတယ်လို့ထင်ပါတယ်။သူ့ကိုနိုင်ငံကြီးဝန်ကြီးတယောက်အနေနဲ့လေးလေးဆဆရှုမြင်ကြဖို့အတွက်သူကလည်းအဲ့ဒီပုံစံဖြစ်အောင်လို့တမင်ပုံဖော်ပြလိုက်တာသိရတိုင်းပါပဲ
။ American နိုင်ငံကြီးဝန်ကြီး Rex Tillerson ဟာဒီကာတာရီအငင်းပွားမှုအပေါ် Saudi Arabia နိုင်ငံဘက်ကကိုဘာတွေပြောမလဲဆိုတာဒီကနေ့ဗုဒ္ဓဟူးနေ့မှာနားထောင်ဖို့စီစဉ်ထားပါတယ်ရှင်။
တော့ခင်ဆိုဝင်ပြပြခဲ့တာပါရှင်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုအာရှကကြေးကျွန်အဖြစ်လွတ်မြောက်လာတဲ့ငါးဖန်လုပ်သားတွေရဲ့လူနေမှုဘဝအခြေအနေတွေကိုလည်းကြည့်ကြရအောင်ပါ။အာရှဒေသကငါးဖန်လုပ်ငန်းတွေမှာကြေးကျွန်တွေလိုခိုင်းစေခံခဲ့ကြရတဲ့မြန်မာအပါအဝင်အာရှဒေသကငါးဖန်အလုပ်သမားတွေရဲ့အကြောင်းကို AP သတင်းဌာနကဖော်ထုတ်ခဲ့ပြီးအလုပ်သမား2000ကျော်ကိုကယ်တင်လာခဲ့တာအခုဆိုရင်2နှစ်ရှိလာခဲ့ပါပြီ။အဲ့ဒီအချိန်ကလွတ်မြောက်လာခဲ့တဲ့ငါးဖန်အလုပ်သမားတွေအခုချိန်မှာရောဘလို့အခြေအနေမျိုးနဲ့ဘဝတွေကိုရှင်သန်ဖြတ်သန်းနေကြပါသလဲအပြည့်စုံကို AP သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးကပြောပြပေးပါလိမ့်မယ်ရှင
်မြန်မာအပါဝင်အာရှနိုင်ငံတွေကအလုပ်သမားထောင်နေချီဟာအထူးသဖြင့်ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကငါးဖန်လုပ်ငန်းတွေမှာလိုအားကလစာမရတဲ့အပြင်ကြီးကျူနေလို့နှိမ့်ဆက်ညှဉ်းပန်းခိုင်းစေတာကိုလရီနှစ်တွေနဲ့ချီပြီးတော့ခံခဲ့ကြရတာပါအင်ဒိုနီးရှားနိုင်ငံကဝေးလံခေါင်တည်တဲ့ဗန်ချီနာကျွန်းမှာပိတ်လောင်ခံရပြီးတော့တနေ့ကို22နာရီအထက်ရိုက်နှက်ခိုင်းစေခံရတဲ့အလုသမားတွေရဲ့အကြောင်းကိုတော့ AP သတင်းဌာနက2015ခုနှစ်မှာစုံစမ်းဖော်ထုတ်ခဲ့ပြီးတော့အဲ့နောက်အင်ဒိုနီးရှားအစိုးရကဒီလူတွေကယ်တင်ရေးဆောင်ရွက်ခဲ့တာဖြစ်ပါတယ်။အဲ့ဒီချိန်တုန်းကပြန်လည်လွတ်မြောက်လာခဲ့တဲ့ငါးဖန်အလုသမားတချို့ဒီပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းမှာသူတို့ရဲ့ဘဝတွေကိုဘယ်လိုရှင်သန်ဖြတ်သန်းခဲ့ကြတာပါလဲ။ဘဝတစ်ခုပျော်ပျော်ရွှင်ရွှင်ပြန်လည်တည်ဆောက်နိုင်သူတွေရှိသလိုအခက်အခဲမျိုးစုံနဲ့မျှော်လင့်ချက်ပြောက်ပြီးရုန်းကန်နေရသူတွေလည်းရှိပါတယ်။မွန်ပြည်နယ်ကကိုမြင့်နိုင်အတွက်တော့အတိတ်မှာသူကြုံခဲ့ရတဲ့ဖြစ်ဆိုးကသူ့အပေါ်အခုထိရိုက်ခတ်နေသေးပါ။
ကျွန်တော်ဘဝအစီရင်ဘလို့လို့ဆက်ဆံရဘလို့လို့ရည်တည်ရမလဲဘလို့လို့စူးစမ်းရမလဲဆိုစဉ်းစားလို့မသိဘူး။ဘာဖြစ်ကုန်မှာချမ်းမဲတဖက်နဲ့ဟိုသွားလဲဆင်ပြေဒီကိုလာလဲဆင်မပြေဖြစ်နေတယ်မဟုတ်လား။တော့ရောင်မနေညီမလေးစီမနေနဲ့
လုံခဲ့တဲ့နှစ်နှစ်အတွင်းအလုပ်ရဖို့သူစူးစမ်းခဲ့ပါတယ်။ဆောက်လုပ်ရေးနဲ့တခြားအလုပ်ချမ်းအလုပ်တွေမှာဝင်လုပ်ခဲ့ပေမဲ့အင်ဒိုနီးရှားနိုင်ငံမှာကျူလိုနှိမ့်ဆက်ခိုင်းစေခံခဲ့ရခြင်းတုန်းကရခဲ့တဲ့ဒဏ်တွေကြောင့်သူ့ရဲ့ညာဘက်ခန္ဓာကိုယ်ကကြွက်သားတွေကောင်းကောင်းအလုပ်မလုပ်နိုင်တော့ပါဘူး။ထိုင်းလူရှင်ကသူ့ကိုတေးလူနီးပါးရိုင်းနှက်နှိမ့်ဆက်ခဲ့တာဖြစ်ပါတယ်။အခုချိန်မှာအလုပ်ချမ်းမလုပ်နိုင်တော့တာကြောင့်အိမ်ဆိုင်လေးတစ်ဆိုင်လောက်ဖွင့်ချင်ပေမဲ့အရင်းနှီးမရှိဘူးလို့ကိုမြင့်နိုင်ကပြောပါတယ်။သူ့လိုပဲငါးဖက်လုပ်ငန်းမှာကျင်းပခံရသူနောက်တူကတော့ကမ္ဘောဒီးယားနိုင်ငံက Streef Kriber သူကတော့ငါးဖက်အလုပ်ကိုဘယ်တော့မှပြန်မလုပ်ချင်တော့ဘူးလို့ပြောပါတယ်
ညမင်းနှောင်ချမ်းညမ်းသာជីវិតညမ်းပေးလိကគឺថាអត់មានពេល
တော့မှာမတော့တွေ့တော့မှာပဲဆိုပြီးတွေးခဲ့တာပါအန်ဒီရဲ့ကြုံရရပြီဆိုတော့ကျွန်တော်သိရလေကံမကောင်းရင်အသက်ခံပြီးပင်လယ်ထဲပြစ်ချခံရနိုင်ပါတယ်
သူကတော့တခြားတရားမဝင်အလုပ်လုပ်ကြတဲ့အလုပ်သမားအများစုလိုမဟုတ်ပဲတရားဝင်နိုင်ငံကူးလက်မှတ်နဲ့ထိုင်းနိုင်ငံမှာအလုပ်လုပ်ဖို့အတွက်ဝမ်ကွဲနှစ်ယောက်နဲ့အတူကမ္ဘောဒီးယားနိုင်ငံကနေ2014ခုနှစ်မှာထွက်ခွာလာခဲ့တဲ့သူပါဒါပေမဲ့ထိုင်းကိုရောက်ရောက်ချင်းမှာပဲဆက်လီပေါ်မှာခဏအလုပ်လုပ်ရမယ်လို့လင်ညာခေါ်ဆောင်တာကိုခံခဲ့ရပြီးမတရားသဖြင့်ခိုင်းစေခံခဲ့ရတာပါသူ့လိုအဖြစ်မျိုးတခြားလူတွေမကြုံရအောင်သူကတော့အလုပ်ရှင်ရဲ့ရက်စက်မှုတွေကိုတရားရုံးမှာတတ်သိထွက်ဆိုဖို့စောင့်နေသူလည်းဖြစ်ပါတယ်လောလောဆယ်မှာတော့သူကကြာပန်းဆိုင်ပြီးလဲလုတ်လဲလုတ်ပါတယ်။ချောင်းလဲလွန်းလာတာမဟုတ်ပေမဲ့လို့အရင်ဘဝထက်စာရင်အများကြီးတော်သေးတယ်လို့သူကပြောပါတယ်။ထိုင်းနိုင်ငံစမုတ်စကုံခရိုင်ကပရာစတ်ဂျက်ကာဝါရူကတော့အတိတ်ကဖြစ်ရဆိုးကိုကြော်လွှားနိုင်မှုသာသနာပေါင်းကိုဝင်ခဲ့ပါတယ်။တချင်ကသူကြုံတွေ့ခံစားခဲ့ရတာတွေကိုတော့အခုလိုပြန်ပြောင်းပြောပြပါတယ်
။ကပတန်ပဲอยู่กลางทะเลอยู่ใช้ชีวิต ทรมานมาแล้วมาถึงฝั่งแล้วยังมาทรมาน
เป็นอะไรมาจ่าจีหนีแกอ่ะบาร์เร่
มันก็เป็นธาตุเป็นอะไรไม
่ตัวอาก็ยาบุจูซ่าบาร์เร่บางครั้งด้วยจนเราก็ดูเรื่องมโหูเลยจนเรื่องสุดเราอาก็มาปีบ่าวแต่ช่วงอาพันสั่นลิปันชินเลยส่วนยังจนเราหาตัวเราตัวมารีมโหูพูโลเปียวบาร์เร่ตัวเราไม่ตีบูโลเลยเปียวบาร์เร่เราตัวมารีก็เบลลี่นั่นแบบเบกอมินิก็เบลลูชินซีมาลูกเฮราบาสุราเปียวราเรามาตัวเราก็သူတို့အလုံးသမားတွေမဟုတ်ဘူးလို့ညင်ပါတယ်အလုံးသမားတွေအင်မတန်စိတ်ညစ်ခဲ့ရပါတယ
်သူဟာဘန်ဂျီနာကျွန်းမှာရှင့်နေနေခဲ့ရပြီးတခြားမြန်မာနဲ့ကမ္ဘောဒီးယားအလုံးသမားတွေလိုပဲငါးဖက်လုပ်ငန်းမှာမတရားခိုင်းစေခံရတဲ့သူပါ24နာရီမနာတမ်းအလုပ်လုပ်ရပေမဲ့အလုပ်ရှင်ကသူ့ကိုကတိပေးထားတဲ့အတိုင်းလှုပ်အားကားကိုတော့တခါမှမပေးခဲ့ဘူးလို့ပြောပါတယ်နာကြီးစိတ်ကြောင့်အလုပ်ရှင်ကိုပြန်တိုက်ခိုက်ဖို့အထိအချိန်ကစဉ်းစားခဲ့ပေမဲ့လို့အခုချိန်မှာတော့သာသနာပေါင်းကိုဝင်ခဲ့ပြီးတဲ့နောက်တသက်လုံးငြင်းငြင်းချမ်းချမ်းပဲနေသွားခြင်းနဲ့လို့ဇက်ကာဝါရုကပြောပါတယ
်ငွန်းကဘလောက်ဖန်ငွန်းကမရှိတัวตนของตัวเองนะแต่มันก็มีความสุขทั้งกาย
အခုတော့အိမ်မက်မက်နေတယ်လို့ခံစားရပါတယ်နေရာမှန်တစ်ခုမှရှိနေတဲ့အတွက်စိတ်ရောကိုယ်ပါပြောပါတယ်ဒီတိုင်းဆက်နေမဲ့ကံပါလာမယ်ဆိုရင်တော့ဒကာဒကာမတွေနဲ့အတူဘုန်းကြီးကျောင်းလေးပါလေးဆောက်ပြီးအသက်ရှိရှိနေခွင့်ရသွားကြပါတယ်
ဘန်ဂျီနာကျွန်းကို AP သတင်းဌာနကပထမဆုံးအချိန်သွားပြီးတော့သတင်းယူခဲ့တဲ့အချိန်တုန်းကလောင်အိမ်တစ်ခုထဲမှာချုံနောက်ခံနေရတဲ့သူကတော့ကိုကျော်နိုင်ပါသူကအခုတရုတ်မြန်မာနယ်စပ်မှာကုန်ထမ်းသမားတယောက်ဖြစ်အလုပ်လုပ်နေပြီးတော့စပင်ညက်ဆိုင်ဖွင့်နေတဲ့သူ့ရဲ့ဘဝအိမ်မက်ကိုအခုအချိန်ထိအကောင့်ထဲမပေါ်နိုင်သေးပါဘူးထိုင်းနဲ့အင်ဒိုနီးရှားနိုင်ငံကငါးဖက်လုံခြုံရေးတွေမှာခေတ်သစ်ကြေးကျွန်းတွေလိုနှိပ်စက်ခိုင်းစေခံရပြီးလူခဲ့တဲ့နှစ်နှစ်တုန်းကပြန်လည်လွတ်မြောက်လာကြသူတွေထောင်ထဲချီရှိခဲ့တာပါနာကျင်မှုတချို့တတ်တာအောင်အချိန်ကကုစားပေးတာရှိပေမဲ့လည်းအတိတ်ကဖြစ်ရဆိုးတွေကနေအပြစ်ဒဏ်ရုံထွက်ဖို့ကတော့သူတို့အတွက်မလွယ်ကူလှပါဘူးဘလို့ပဲဖြစ်ဖြစ်ကျွံပြူခံရမှုကနေလွတ်မြောက်ခဲ့ပြီးနေရက်ပြန်နိုင်ကြကိုပဲသူတို့ကကျေးဇူးတင်နေကြတာပါရှင
်မကင်ဖြစ်ထွေးပြောပြခဲ့တာပါရှင်ကျမတို့ဗီဒီယိုကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တယ်သောတာရှင်တွေနားဆင်လို့တယ်တေးသတင်းတွေတောင်းယူလို့တယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စားလိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြည်ပချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုဗုဒ္ဓဟူးနေ့ညနေပိုင်းမှာထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင်
ပြည်ကနေအမေရိကန်သမ္မတရွေးကောက်ပွဲမဲဆက်စည်းရုံးရမှာရုရှားနဲ့ဆက်နွယ်မှုရှိမရှိမေးခွန်းထုတ်နေတာတွေကတမိုင်းမှာအကြီးမားဆုံးနိုင်ငံရေးရာအောက်လန်းနီးနဲ့တက်ခတ်မှုသာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကဒီကနေ့ထပ်မံပြောဆိုလိုက်ပါတယ်ပြည်ကနေသမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်ဟီလာရီကလင်တန်အထိနာစီမဲ့တရင်ချက်လက်တွေရနိုင်မှုတခြားမဲဆော်ဘက်တာဝန်ရှိတွေနဲ့တူရုရှားရှေ့နေတယောက်ကိုတွေ့ခဲ့ကြောင်းဆွဆွဲချက်တွေထွက်ပေါ်ရာကသမ္မတထရန့်ရဲ့အားအကြီးဆုံးဖြစ်သူဒေါ်နယ်ထရန့်ဂျူနီယာကသူ့ရဲ့အီးမေးလ်ကိုထုတ်ပြခဲ့ပြီးနောက်တနေ့မှာပဲသမ္မတထရန့်ရဲ့မှတ်ချက်ပေးပြောဆိုချက်ထွက်ပေါ်လာတာပါချက်ဘဝရတံပြန်တိုက်ဖြည့်ကိုအဓိကထားပြီးပြည်သူ့သမ္မတအီမန်နျူရယ်မက်ခရွန်နဲ့ဆွေးနွေးဖို့ပထမကွယ်စားမှာအမေရိကန်တပ်ဖွဲ့တွေဝင်ရောက်တိုက်ခတ်ခဲ့တဲ့နှစ်တရာပြည့်နှစ်ပတ်လည်ထိမှန်ခန္ဓာတရားဖို့တွေအတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ဗုဒ္ဓဟူးနေ့ပြည်သူ့နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။မနက်ဖြန်ကြာသပတေးနေ့မှာတော့ခေါင်းဆောင်နှုတ်တွေ့ဆုံပြီးဒီနောက်မှာတော့သတင်းတော်တွေရဲ့မေးခွန်းတွေကိုဖြေကြားသွားမှာလည်းဖြစ်ပါတယ်။ကတ္တနိုင်ငံနဲ့အင်းဒီယားပါရှန်ပင်လယ်ကူလေးနိုင်ငံတို့ကြားမပြေမလည်ဖြစ်နေတာတွေကိုဖြေရှင်းနိုင်မှုကြိုးပမ်းနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလဆန်ဟာဒီနေ့မှာတော့ဆော်ရီအာအရေဗီးယားနိုင်ငံကိုတွားရောက်ပြီးကတ္တနိုင်ငံဟာအချမ်းဖက်ဝါဒကိုအားပေးထောက်ပံ့နေတယ်လို့ဆွဆွဲထားတဲ့နိုင်ငံတွေကအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဆူရန်ပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုအပိသက်ဖက်ရှားပေးမပေးဆုံးဖြတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကနောက်ထပ်3လဆိုင်းငံ့လိုက်ပါတယ်။အရင်သမ္မတဘရက်ကိုဘာမာလက်ထက်သူရဲ့သမ္မတတတန်းကုံဆုံးကနေဇန်နဝါရီလထဲမှာသမ္မတရဲ့အမိန့်နဲ့ဆူရနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုတချို့ကို6လရာရီဖျက်ရှားပေးထားတာ
ပါဗုဒ္ဓဦးနေညနေပိုင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့သမတ်ဘလွန်ဒတ်ဖြစ်ပါတယ်အခုထုတ်လွင်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆက်မြတ်နာ bamis.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ကြပါတယ်နောက်2နာရီကြာည9နာရီထုတ်လွင်မဲ့အစီအစဉ်တွေကိုတော့ line meter 25 32 50နဲ့ line lat meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.